ာနာတိမ်မှုနဲ့ကိုဗစ် -19 ကံတင့်မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ကူမှုအကူအညီပေးဖို့လိုအပ်တဲ့ရန်ပုံငွေရဲ့ထက်ဝယ်နည်းပါးပဲရရှိနေသေးတယ်လို့ကုလသမဂ္ဂကတင်းနှလာနေမှာပြောပါတယ်။မြန်မာနိုင်ငံမှာလူ3တန်းကျော်ကိုကူညီပေးနိုင်ရေးအတွက်ဒေါ်လာ186တန်းကျော်လိုအပ်နေတာပါ။ကိုဗစ် -19 ကပ်ဘေးရောဂါနောက်ဖေဖော်ဝါရီလတရနေ့ကအာဏာသိမ်းမှုရဲ့အကျိုးဆက်တွေကြောင့်လူသားချင်းစာနာထောက်ကူမှုဆိုင်ရာအကျက်တဲပြဿနာကပိုပြီးဆွေးရလာကြောင်းကုလသမဂ္ဂကပြောပါရယ်2021ခုနှစ်ဖေဖော်ဝါရီလတရနေ့နောက်ပိုင်းနိုင်ငံတွင်းမှာလူသားချင်းစာနာထောက်ကူမှုအကူအညီပေးဖို့လိုအပ်တဲ့မြန်မာပြည်သူနှစ်ပန်းထပ်တိုးလာခဲ့ပြီးအကူအညီလိုအပ်သူစုစုပေါင်းလူ3ပန်းလောက်ရှိနေကြောင်းဒါပေမဲ့လိုအပ်တဲ့ရန်ပုံငွေမပြည့်နေသေးကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျဲရစ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတ
ယ်။ The United Nations Response Plan from Myanmar for 2020.
လူပေါင်း3000ကျော်ကိုအကူအညီပေးနိုင်ရေးအတွက်2021ခုနှစ်လူသားချင်းစာနာမှုတုံ့ပြန်ဆောင်ရွက်အစီအစဉ်အတွက်ဒေါ်လာ 286.5 သန်းလိုအပ်နေပါတယ်။ဒါပေမဲ့48ရာခိုင်နှုန်းပဲရရှိထားပါတယ်
။မြို့ပြမှာနေထိုင်ကြတဲ့မိသားစုတွေကအကူအညီအလိုအဆုံးဖြစ်နေပြီးအဓိကအားဖြင့်တော့ရန်ကုန်နဲ့မန္တလေးမှာဖြစ်ကြောင်းပရိပခဒန်တင်းနဲ့နိုင်ငံအရှိတောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလည်းလိုအပ်နေကြောင်းကုလသမဂ္ဂကပြောပါတယ်။ပရိပခကြောင့်နိုင်ငံတွင်းမှာပဲထွက်ပြေးတင်းရှောင်ရမှုအများဆုံးဒေသတွေထဲမှာတော့ကချင်၊ရှမ်း၊ချင်း၊ကယား၊ကရင်ပြည်နယ်တွေနောက်သခိုင်းနဲ့မကွေးတောင်တို့လည်းပါဝင်ပါတယ်။ဖေဖော်ဝါရီလတရနေ့ဆီယနာသိမ်းမှုနောက်ပိုင်းလက်နက်ကင်တိုက်ပွဲတွေအတွင်းပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးရသူ2,200ကျော်ရှိနေကြောင်းစကံပြင်းနေမှာတော့ငြိမ့်သက်နေပြီမယ်လေရိတ်ခါမလုံလောက်မှုပိုဆိုးလာတာနဲ့အတူအခြေအနေဆိုးရွားနေစေဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်နိုင်ငံတွင်းမှာဖြစ်နေတဲ့ COVID-19 ကပ်ဘေးရောဂါဖြစ်ပွားသူနဲ့သေဆုံးသူအရေအတွက်ကတရားဝင်ထုတ်ထားတာထက်ပိုများတဲ့အနေအထားလို့လဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရStephen Dujarric ကသတင်းစာရှင်းလင်းပွဲမှာပြောပါတယ
်
မြန်မာနိုင်ငံမှာကုသဖြစ်ပွားသူ45000ရှိပြီး18000သေဆုံးတယ်လို့ဖော်ပြထားပါတယ်ဒါပေမဲ့ဒီအရေအတွက်ထပ်ပိုများမဲ့ပုံရပါတယ
်စက်တင်ဘာလ24ရက်နေ့ထုတ်ပြန်တဲ့အကြေအကိုကိုကာပီကုလသမဂ္ဂကပြောဆိုတာဖြစ်ပါတယ်လက်ရှိမှာတော့ကုလသမဂ္ဂနဲ့မိတ်ဖက်အဖွဲ့အစည်းတွေကရှေ့ပြောင်းရမှုကြောင့်ထိခိုက်တက်ရောက်ရသူတွေကိုကူညီပေးရေးဒေတာမလုံလောက်မှု COVID-19 ဗိုင်းရပ်စ်ကပ်ဘေးရည်ရွယ်အတွက်ဆောင်ရွက်ပေးနေပြီးကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကမေလကတည်းကစလို့ရန်ကုန်မှာလူပေါင်း8သိန်းကျော်အတွက်ထောက်ပံ့ကူညီထားပြီးဖြစ်ကြောင်းလည်းပြောပါတယ်။ဒါပေမဲ့လည်းအကူအညီပေးရေးလုပ်ငန်းတွေမှာလည်းကျူးညီစတဲ့အတားအဆီးအခက်အခဲတွေနောက်ဘန်းစနစ်အခက်အခဲတွေအပါအဝင်ကျုံ့တွေ့နေရတဲ့အခက်အခဲတွေလည်းရှိပါတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင်။